ဟုတ်ကဲ့ဆရာအခုရွေးကောက်ပွဲတော့ပြီးသွားပြီအဲ့တော့ဒီရွေးကောက်ပွဲဟာဥပဒေအကြောင်းအရာဘယ်လောက်တန့်ရှင်းမျှတမှုရှိတယ်လို့ပြောနိုင်မလဲခင်ဗျာ
ရာနှုန်းတော်တော်များများတန့်ရှင်းမှုမျှတမှုရှိတယ်လို့ပြောလို့ရတယ်ဒါမျိုးအပြည့်အဝရာနှုန်းပြည့်တန့်ရှင်းမျှတတယ်လို့တော့ပြောလို့မရဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီကြိုတင်မဲနဲ့ပတ်သက်တဲ့အပိုင်းမှာတိုင်တာတော်တာလေးတွေတော်တော်များများရှိတယ်အထူးသဖြင့်ကျွန်တော်တို့ကြိုတင်မဲယူတဲ့နေရာမှာနည်းနည်းဘက်လိုက်မှုပြီးခိုင်ဖြိုးကိုပေးဖို့ပြောတာမျိုးလေးတွေရှိတယ်နောက်တစ်ခါတော်တော်များများဒီယာရူးကြီးကြီးလူတွေပြိုင်တဲ့နေရာမှာကြိုတင်မဲတွေကများပြီးတော့အဲ့ဒီများတဲ့ကြိုတင်မဲကလည်းပဲပြီးခိုင်ဖြိုးကိုပေးတာမျိုးတွေဖြစ်နေတယ်အဲ့တော့ဒါကျွန်တော်တို့ဟိုသုံးတက်ချက်ဘယ်လိုဆွဲလို့ရမလဲဆိုရင်ကြိုတင်မဲတွေမှာဖိအားပေးထားတာမျိုးတွေရှိနိုင်တယ်အထူးသဖြင့်တတ်ထည့်ရလာတဲ့ကြိုတင်မဲတွေဆိုလို့ရှိရင်ဖိအားရှိနိုင်တယ်လို့ယူဆတဲ့အကြောင်းတွေရှိတယ်ပြီးတော့တစ်ခါဒီတက်နဲ့ပတ်သက်တဲ့မဲစင်းဟာတိတ္တန်ကြီးဖြစ်နေတယ်အဲ့ဒါဟာလည်းပဲကျွန်တော်တို့နည်းနည်းလေးဥပဒေကြောင့်ရဝေဖန်စရာဖြစ်နေတယ်ကျွန်တော်တို့ရဲ့ရွေးကောက်ပွဲနီးဥပဒေ9မှာဒီတပ်မတော်သားတွေဟာတပ်ရင်းတပ်ဖွဲ့ထဲမှာနေရင်အဲ့ဒီတပ်ရင်းတပ်ဖွဲ့ရှိတဲ့ရက်ွက်တော့မဟုတ်ကြေးရွာရဲ့စည်ရင်ထဲမှာတပ်မတော်သားတွေဟာဝင်ရမယ်အဲ့ဒီမဲယုံမှာမဲပေးရမယ်တကယ်လို့တပ်မတော်သားဟာအပြစ်မှနေရင်သူနေတဲ့နေရာရဲ့မဲစင်းထဲမှာသူ့ကိုထည့်ရမယ်သူကအခုအဲ့ဒီလိုမလုပ်ဘဲတပ်မတော်သားတွေဟာတတ်တတ်မဲစင်းပြုစုတယ်သူတို့ဟာသူတို့ပြုစုတယ်သူတို့ဟာသူတို့မဲစင်းပေးတယ်တချို့ဟာတွေကြိုတင်မဲသူတို့ဟာသူတို့တောင်းတယ်ဆိုတော့အဲ့ဒီကြိုတင်မဲနဲ့ပတ်သက်တဲ့အပိုင်းမှာတော့ကျွန်တော်တို့အားနည်းချက်ကလေးတွေမမျှတတာလေးတွေရှိတယ်အဲ့ဒါလေးတွေကတော့ကျွန်တော်တို့နောက်ဥပဒေပြင်ဖို့စဉ်းစားတဲ့နေရာမှာဒါလေးတွေထည့်ပြီးတော့လုပ်အောင်ပါပေါ့လေ
ဟုတ်ကဲ့အခုအဲ့တော့လက်ရှိရလက်ဒီအရာဆိုရင် LND ကအစိုးရအဖွဲ့ဖွင့်နိုင်မလားခင်ဗျာ
ကျွန်တော်တို့အခုဒီပုံစံ16နဲ့ပုံစံ19တွေကိုအခြေခံပြီးတော့ကျွန်တော်တို့ဒီအဖွဲ့ချုပ်ကနေပြီးတော့တက်လာတဲ့သတင်းတွေအရာဆိုလို့ရှိရင်ကျွန်တော်တို့ကလွတ်လွတ်ကျွတ်ကျွတ်တပါတီတဲ့ကိုအစိုးရဖွဲ့နိုင်တဲ့အနေအထားရှိနေပါပြီ။ဒီကော်မရှင်ဘက်ကကြေညာတာကလည်းတဖြည်းဖြည်းနဲ့တော့ဒါလာမှာပါ။တိုးတော့ကျွန်တော်တို့ရတဲ့စီးရင်ကလည်းအမှန်ပါပဲ။ဟိုကော်မရှင်ကသာသူ့ဘက်ကအတိမပြုရသေးလို့မကြေညာတာပေါ့လေ။အဲ့တော့ကျွန်တော်တို့ကပြည်ထောင်စုလွှတ်တော်မှာလိုအပ်တဲ့မဲ333မဲတဲ့အများကြီးကိုကျွန်တော်တို့ကကြော်နေပါပြီ။အခုခမားရတဲ့လောက်ဆိုကျွန်တော်တို့က400လောက်အထိကိုရနေပြီဆိုတော့လွတ်လွတ်ကျွတ်ကျွတ်အစိုးရဖွဲ့နိုင်တဲ့အနေအထားရှိပါတယ်ခင်ဗျာ။
အဲ့တော့ဆရာရှေ့ဆက်ပြီးအစိုးရဖွဲ့ပြီးသမရရွေးချယ်ရမှာဆိုတော့အဲ့သမရရွေးချယ်တဲ့လုပ်ငန်းစဉ်လေးကိုကျွန်တော်အများသူကနားလည်အောင်ကျွန်တော်နည်းနည်းလေးအချင်းချင်းရှင်းပြအောင
်ဒီလိုပြကျွန်တော်တို့သမရရွေးချယ်တဲ့နေရာတော့တော်တော်ထူးဆန်းတယ်ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းထားတာကဘာပေါ်မှာတော့ဒီလိုဟာမျိုးမရှိဘူးဗျသူကဘယ်လိုလုပ်ရသလဲဆိုတော့အခုကျွန်တော်တို့ရွေးကောက်ပွဲကတက်လာတဲ့သူတွေရှိပါတယ်အမတ်တွေပေါ့ဗျာအဲ့တော့ကျွန်တော်တို့ပြည်သူလွှတ်တော်မှာအယက်သားအမတ်330ရှိတယ်ဒါပြည်သူလူထုကရွေးမှာအမျိုးသားလွှတ်တော်အတွက်ကိုပြည်သူလူထုကရွေးလိုက်တဲ့အမှတ်က168ယောက်ရှိမယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကရွေးတဲ့တပ်မတော်သားကိုယ်စားလှယ်လွှတ်တော်200ပေါင်းအတွက်က166ယောက်ရှိတယ်။အဲ့တော့လွှတ်တော်ပထမနေ့အစည်းအဝေးမှာပထမအဦးဆုံးသဘာပတိတယောက်ကိုလွှတ်တော်ကနေရွေးမယ်။ပြည်သူလွှတ်တော်ဆိုလည်းပြည်သူလွှတ်တော်အတွက်သဘာပတိတယောက်ရွေးမယ်။အဲ့ဒီသဘာပတိကနေပြည်သူလွှတ်တော်အစည်းအဝေးကျင်းပပြီးတော့သူကပြည်သူလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုသူကရွေးပေးမယ်။ရွေးပေးပြီးရင်အဲ့ဒီလွှတ်တော်ကိုနားမယ်။အလားတူအမျိုးသားလွှတ်တော်လည်းသဘာပတိတယောက်ရွေးမယ်အဲ့ဒီသဘာပတိကလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးမယ်ရွေးပြီးရင်နားမယ်နားပြီးနောက်တစ်ခါလွှတ်တော်ပြန်စမယ်နောက်တစ်ခါစတဲ့အခါကျတော့ဥက္ကဋ္ဌတွေရှိသွားပြီအဲ့ဒီဥက္ကဋ္ဌတွေကအကြီးအကဲလှုပ်ပြီးတော့မှလွှတ်တော်ကိုပြန်ကျင်းပမယ်အဲ့ဒါလို့ပြန်ကျင်းပပြီးရင်သူကဘာလုပ်တော့ဆိုတော့လွှတ်တော်ထဲမှာရှိတဲ့အယက်သားနဲ့တပ်မတော်သားကိုခွဲလိုက်တယ်ပြည်သူလွှတ်တော်ကအယက်သား330ကိုတည်ထအခန်းတစ်ခန်းထဲမှာအစည်းအဝေးထိုင်ပြီးတော့အဲ့ဒီကနေဒုတိယသမ္မတတယောက်ကိုရွေးရမယ်အလားတူအမျိုးသားလွှတ်တော်မှာရှိတဲ့တပ်မတော်သားတွေကိုဖယ်ပြီးတော့အယက်သား168ယောက်ကိုတတ်တတ်အခန်းတစ်ခန်းထဲမှာအစည်းအဝေးထိုင်စီပြီးတော့အဲ့ဒီကနေဒုတိယသမ္မတတယောက်ရွေးမယ်။ပြီးရင်ခုနတပ်မတော်သား166ဦးလွှတ်တော်200ပေါင်းကအခန်းတစ်ခန်းထဲမှာတတ်တတ်ရှိမယ်။သူတို့ကတော့မရွေးတော့ဘူး။သူတို့ကြတော့ကာကွယ်ရေးဦးစီးချုပ်ကချပေးမဲ့သူကိုသူတို့ဘက်ကနေဒုတိယသမ္မတလောင်းဖြစ်တင်မယ်။အဲ့တော့ဒုတိယသမ္မတ3ယောက်ဖြစ်သွားမယ်။အဲ့တော့အဲ့ဒီဒုတိယသမ္မတ3ယောက်ကိုမဲဆင်းထဲမှာမဲပြားလေးရိုက်လိုက်ပြီးတော့မှဒီ3ယောက်ထဲကဘသူ့ကိုသမ္မတအဖြစ်ရွေးမလဲဆိုတဲ့ဟာကိုပြည်တော်စုလွတ်တော်ရဲ့အဆုံးဖြတ်ကိုခံရတယ်။အဲ့တော့ပြည်တော်စုလွတ်တော်မှာရှိတဲ့အမတ်အားလုံးကနေပြီးတော့ပြုတ်ဝက်မဲပေးတဲ့စနစ်နဲ့မဲပေးပြီးတော့မှ၃ယောက်ထဲကတစ်ယောက်ကိုတမရအဖြစ်ရွေးမယ်။အဲ့တော့ဒါတမရရွေးချယ်တဲ့နေရာတော့ဒီတိုင်းသွားတယ်ပေါ့လေ။ပုံမှန်60ရက
်။ဟုတ်ကဲ့။ပြည်တော်စုလွတ်တော်ကဒီလိုမဆုံးဖြတ်ခင်မှာဒီတမရလောင်း၃ယောက်ကိုသူတို့ရဲ့အရေးချင်းစစ်ဆေးတဲ့အဖွဲ့တစ်ခုရှုံးမှာပေါ့
လေ။ဒီကနေ့အဲ့ဒါကကျွန်တော်တို့ပြည်သူလွတ်တော
်ဒုတိယဥက္ကဋ္ဌရဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌရဲ့၄ယောက်က
ခုနအစုအဖွဲ့၃ခုကနေရွေးလိုက်တဲ့ဒုတိယတမရ၃ယောက်ဒီကျွန်တော်တို့ဖွဲ့စည်းပုံအခြေအရဥပဒေမှာသတ်မှတ်ထားတဲ့တမရရဲ့အရေးချင်းနဲ့ကိုက်ညီခြင်းရှိမရှိဆိုလိုတာကနိုင်ငံသားမိဘနှစ်ပါးကမွေးဖွားတာဟုတ်မဟုတ်အဲနိုင်ငံအတွက်မှာ70-20နေခဲ့တာဟုတ်မဟုတ်အဲအသက်45နှစ်ပြည့်ပြီမပြီပေါ့ဒါတွေကိုစစ်တာပါအဲ့ဒါကိုစစ်ပြီးတော့မှသူတို့က approve ဆိုတော့မှခုနကပြည်တော်စုလွှတ်တော်ကိုတင်ပြီးတော့မှ သုံးဦးထဲကတယောက်ကိုမဲနဲ့ရွေးတာပေါ့ဗျာအဲ့တော့မဲအများဆုံးရတဲ့လူကနိုင်ငံတော်သမ္မတဖြစ်မယ်ဒုတိယမဲအများဆုံးရတဲ့လူကဒုသမ္မတ1ဖြစ်မယ်မဲအနည်းဆုံးရတဲ့လူကဒုသမ္မတ2ဖြစ်မယ်ဒါသမ္မတရွေးတဲ့နည်းပါပဲ
ဟုတ်ကဲ့အဲ့တော့အခုဒုသမ္မတ3ယောက်ထဲကနေပြီးတော့သမ္မတရွေးဖို့အတွက်ကိုပြည်ထောင်စုလွှတ်တော်ကဆုံးဖြတ်မှာဆိုတော့အခုပြည်ထောင်စုလွှတ်တော်မှာအခု NLD ရရှိရတဲ့အင်အားအရာဆိုရင် NLD စိတ်ကြိုက်ရွေးချယ်တဲ့ပုံကိုပဲသမ္မတဖြစ်ရမှာ
။တေချာတာပေါ့ဗျာ။တေချာတာပေါ့ကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကနောက်ဆုံးဆုံးဖြတ်တဲ့နောက်ဆုံးရွေးကောက်တင်မြောက်မဲ့သမ္မတဟာလည်း NLD ရဲ့စိတ်တိုင်းကြဖြစ်မှာပဲ။နောက်တစ်ခုကျွန်တော်တခါတည်းထင်ကြီးပေးလိုက်လို့ရှိရင်ဒုတိယသမ္မတတက်ကလည်းပဲ NLD ကရွေးကောက်တင်မြောက်ထားတဲ့ဒုတိယသမ္မတတယောက်ပဲဖြစ်မှာပါပဲ
။အဲ့တော့ဆရာအခုဒီသမ္မတရွေးချယ်တဲ့အရေးချင်းနဲ့ပတ်သက်ပြီးပြောကြတော့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်လာနိုင်တဲ့အနေအထားဘယ်လိုရှိမလဲ။ဒေါအောင်ဆန်းစုကြည်သမ္မတဖြစ်အောင်ဆိုအမေဖွဲ့စည်းပုံဘယ်လိုပြင်ကြမလဲ
။ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ဖို့အတွက်အလားအလာနှစ်ခုရှိပါတယ်။ပထမတစ်ခုကတော့ကာကွယ်ရေးဦးစီးချုပ်ကသဘောတူလို့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံနေဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့နီလန်အတိုင်းသူ့ရဲ့ပုံမှန်436မှာပြဋ္ဌာန်းထားတဲ့ပြင်ဆင်တဲ့နီလန်တွေကနေပဲကျွန်တော်တို့ကပြင်သွားပြီးတော့ဒေါအောင်ဆန်းစုကြည်ကိုသမ္မတအဖြစ်ရွေးကောက်တင်မြောက်လို့ရတယ်ဒါတနည်းပေါ့တကယ်လို့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကသဘောမတူဘူးဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးကိစ္စကိုအရင်အတိုင်းပဲသူတို့ကဆက်ပြီးတော့ညှင်းမယ်ဆိုရင်ဖွဲ့စည်းပုံချင်ဥပဒေမှာပြဋ္ဌာန်းထားတဲ့နီလန်အတိုင်းဖွဲ့စည်းပုံချင်ဥပဒေပြုပြင်ပြောင်းလဲဖို့ကမဖြစ်တော့ဘူးအဲ့ဒီလိုဆိုရင်နောက်ထပ်နီးတနည်းကကျွန်တော်တို့အင်္ဂလိပ်လိုတော့ informal way လို့ခေါ်တယ် formal way ဆိုတာကတော့စာအုပ်ထဲမှာပြဋ္ဌာန်းထားတဲ့နီးအတိုင်းပြင်တာကို formal way လို့ခေါ်တယ်ဒီဥပဒေစာအုပ်ထဲမှာပြဋ္ဌာန်းထားတဲ့နီးကိုမသုံးမဲ့အခြားနီးသုံးရင်ဒါကြတော့ကျွန်တော်တို့က informal way လို့ခေါ်ပါတယ်အဲ့တော့ informal way ရဲ့အဓိပ္ပာယ်ကဒီဖွဲ့စည်းပုံချင်ဥပဒေကိုပြင်လို့မရအောင်တိုက်ဖြစ်အောင်လုပ်ထားလို့ရှိရင်သူကတအုပ်လုံးကိုအသည့်ရေးပြီးအစားထိုးတဲ့နီးပေါ့အဲ့တော့ပြည်တော်စုလွတ်တော်မှာအစိုးတစ်ခုတင်မယ်ဗျာဒီဖွဲ့စည်းပုံအခြေခံဥပဒေဟာလက်ရှိတည်ဆဲ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းအနေနဲ့မညီဘူးပြည်သူတွေပိုင်တဲ့နိုင်ငံတော်အာဏာကိုပြည်သူတွေရွေးကောက်တင်မြောက်ထားတဲ့သူတွေကိုမပေးဘဲနဲ့ကာကွယ်ရေးဥစည်းကိုအနှင်းထားတဲ့အာဏာတွေကတိတ်ပြီးတော့များနေတယ်ပြီးတော့ Federal Snake ကိုလည်းဥတီတဲ့ဖွဲ့စည်းပုံမျိုးမဟုတ်ဘူးဆွန့်ဆိုးအကြောင်းအမျိုးမျိုးကြောင့်ဒီဖွဲ့စည်းပုံကိုအသည့်တစ်ခုရေးပြီးတော့အစားထိုးမယ်ဆိုပြီးအစိုးတင်လိုက်ရင်သူကြတော့အဆိုဖြစ်တဲ့အတွက်မဲခွဲတဲ့အခါမှာ simple majority 51ရာနှုန်းကသဘောတူရင်ကိုဒီအဆိုကအတည်ဖြစ်သွားပြီအဲ့တော့အဲ့ဒီလိုဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်တစ်ခုရေးပြီးတော့မှအချိန်ကာလတစ်ခုအတွင်းမှာအသစ်တစ်ခုရေးပြီးတော့ဒီ2008ကိုအစားထိုးမယ်လို့များပြည်တော်စုလွှတ်တော်ကဆုံးဖြတ်ရင်ဒါပြည်သူတရားလုံးရဲ့ဆုံးဖြတ်ချက်ပဲဒါလို့ဆိုရင်ဒီဆုံးဖြတ်ချက်ကိုလွှတ်တော်ကလည်းပြန်ပြီးနာခံရမယ်အစိုးရကလည်းနာခံရမယ်သက်ဆိုင်ရာဒီပတ်သက်တဲ့အဖွဲ့အစည်းအလုံးဟာဒီပြည်သူလွတ်တော်ပြည်တော်စုလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုနာခံပြီးတော့ဖွဲ့စည်းပုံချေဥပဒေအသစ်တစ်ခုရေးမယ်ဆိုရင်ဒါတနစ်တနစ်ခွဲကျွန်တော်တို့အခြေယူမယ် draft ရေးမယ်ပြည်သူကိုချပြမယ်ပြည်သူစာနာနဲ့ကျွန်တော်တို့ကအတည်ပြုမယ်ဆိုရင်ဖွဲ့စည်းပုံအသစ်အတည်ဖြစ်တာနဲ့ကျွန်တော်တို့ကလွတ်တော်ကို abolish ပေါ့လွတ်တော်ကိုဖျက်ပလိုက်ရတော့မယ်ဖျက်ပြီးတော့ဖွဲ့စည်းပုံအသစ်နဲ့အညီလက်ရှိအစိုးရကနေပြီးတော့ရာယီတိုက်ကဂါဗမန့်အနေနဲ့ရွေးကောက်ပွဲကျင်းပမယ်ပြီးတော့ရွေးကောက်ပွဲကျင်းပပြီးတော့မှတက်လာတဲ့လွတ်တော်အမတ်တွေနဲ့လွတ်တော်အသစ်အစိုးရအသစ်ကိုပြန်ဖွဲ့မယ်ဆိုရင်ဖွဲ့စည်းပုံလည်းအသစ်ဖြစ်သွားမယ်အားလုံးလည်းအသစ်ဖြစ်သွားမယ်အဲ့ဒီခါမှာဒေါအောင်ဆန်းစုကြည်လည်းသမ္မတဖြစ်နိုင်တဲ့အခွင့်အလမ်းလည်းဖြစ်သွားမယ်အဲ့